မူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေပြီးဒီလ3ရက်နေ့နဲ့4ရက်နေ့မှာမုံကိုမှာတိုက်ပွဲ2ရက်ဆက်ဖြစ်နေတာပါလက်ရှိတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုမုံကိုဒေသခံဒူးက VOA ကိုခုလိုပြောပါတယ်
ဒီမှာမင်းရတဲ့ဒီနေ့တော့ပြည်ပြည်ကြတော့ဘောနောတောက်တမ်းမှာကြာမုံကိုရက်ွက်ချောက်ကိုသူကစစ်ကားတွေနာပြတော့ဘောနောအရင်စစ်ကားကပုံစံမကတက်မဲ့ချိန်မောသူတို့ကမှစစ်ကောက်လာဆောက်ပြီးတော့မနေ့ကတော့အဲ့လိုပဲဘောနောသူပြည်ပြည်ပြတော့ပြန်ဆဲလာတာပဲပြန်ငင်သွားတာဒီနေ့မှသူကပြန်စပြတာပေါ့ကောင်းတာကောင်းတဲ့အကျော်ကောင်းလုံးကြာပေါ့သူတို့နှစ်ရက်ကိုပြန်နှစ်ရက်ဆက်တယ
်ဒီလ3ရက်နေ့ကနေကင်း7နာရီလောက်ဖြစ်တဲ့ပြစ်ခတ်မှုဟာ3နာရီနီးပါးကြာမြင့်ခဲ့သလိုဒီကနေ့4ရက်နေ့မှာတော့မနေ့7နာရီလောက်ကနေ17နာရီလောက်အထိပြစ်ခတ်တယ်ကြားနေရတဲ့အကြောင်းပြောပါတယ် MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီဘက်ကစစ်ကား34စီးပန်ဆိုင်ကနေမိုးကုန်းဘက်ကိုဝင်လာတဲ့အကြောင်းဖော်ပြထားပါတယ်ဒီလ1ရက်နဲ့2ရက်နေ့တွေမှာဖောင်းဆိုင်ဘက်ကကိုကန့်တပ်စခန်းတွေကိုလက်နက်ကြီးနဲ့အချက်တရားကျော်ပြစ်ခတ်ခဲ့တာကြောင့်ကိုကန့်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မုံကိုဘက်ကိုတက်လာတဲ့စစ်ရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့တာကြောင့်စစ်ကား၈စီးထိမှန်ပြီးနှစ်စီးပေါ်ကခဲယမ်းနေပောက်ခွဲခဲ့တဲ့အကြောင်းဖော်ပြပါတယ်။ဒီကနေ့နေကင်း၂နာရီဝင်းကျင်လောက်ကလည်းမူဆယ်နီတရ၅မိုင်ကစစ်ကောင်စီရဲ့ဗျူဟာကုန်းကနေလက်နက်ကြီးပစ်ခတ်တယ်ကြားရတဲ့အကြောင်းတခြားဒေသခံတူကပြောပါတယ
်။ဒီနေ့တော့လက်နက်ကြီးပဲဖြစ်တာရှိရယ်၈လုံးလောက်ရှိရယ်ဒီနေ့ဒီကြက်ငါးမိုင်ကံကံကုန်းကနေပြီးတော့ဝင်းကိုသွားတဲ့ဘက်ကိုဒီလမ်းဘက်ကိုကြည့်သေးတယ်လည်းပြီးတော့ရှိလုံးလို့ရှိတယ်ဒီနေ့တော့စကားမျိုးလောက်ချာချာကြီးပြည့်နေတယ
်။တရားငါးမိုင်ကဒေသခံတွေကတော့အနီးနားတိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောသလိုပန်ဆိုင်ကြည်ကုတ်ကဒေသခံတွေကလည်းသူတို့အနီးမှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းပြောပါတယ်။လွန်ခဲ့တဲ့ရက်တွေကတော့မုံကိုဘက်သွားတဲ့စစ်ရင်တန်းကိုပန်ဆိုင်နဲ့မုံကိုကြားမှာကိုကန့်တပ်ဖွဲ့ကဂျုံကိုတက်ခိုက်တာရှိကြောင်းပြောကြပါတယ်။မူဆယ်မြို့နယ်ပန်ဆိုင်နယ်မုံကိုဒေသတွေမှာကချင်လွတ်မြောက်ရေးတပ် GN ရဲ့တပ်မ6လှုပ်ရှားနေပြီးလက်ရှိအခြေအနေအားဒီဒေသမှာစီးရီးတင်းမာမှုတွေပိုပြီးတော့မြင့်လာနိုင်တယ်လို့ GN ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။တပ်ပံစစ်တပ်ကပြည်ညာတွေထူထားတယ်၊နည်းနည်းခေးရမ်းတဲ့ကြာမြင့်လာထူထားတယ်။ဒီဘက်တရင်ကနောက်ဆူရတဲ့တင်းဖြစ်သွားတယ်။ဒါကတော့ပြည်မာတဲ့အနေနဲ့ပြည်မာတာဟိုမုံကိုဖောင်းဆိုင်ရဲ့ဒီစစ်ကောင်တောင်ကမှစစ်ကောင်ပြည်ကစစ်ကြောင်းအပြစ်နဲ့လူကြီးကစစ်ကောင်ရှင်းနေတဲ့စစ်တဲ့တရင်ကတော့ဆုံးရပါတာ
။ပန်ဆိုင်ကျူကုတ်မွန်ဂိုဖောင်းဆိုင်ဒေသတွေဘက်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ပြီးရက်ချားဆိုသလိုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတာပါ။ဒီလပိုင်းတွေအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်နေရဲဆွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်အကြမ်းသား10ဦးတည်းမင်းသေဆုံးခဲ့ပါတယ်ခင်ဗျာ။